မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုအသစ်ပြန်လည်ဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတင်သွင်းတာတောင်းဆိုတာတွေ့ရပါတယ်ရှင့်ဒီကိစ္စပေါ်မှာဆရာဦးမြင့်လုံရဲ့အမြင်ကိုသိချင်ပါတယ်ရှင့
်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုပြန်လည်ပြင်ဆင်ဖွဲ့တာတော့ကောင်းတာပေါ့နော်တကယ်ဥပဒေတချွန်းနာလေတဲ့သူတွေပါသေးတယ်နောက်ပြီးတော့ဒီလူ့ခွင့်ရေးကိုဒီဇိုင်းမှမှလုပ်နေကြတဲ့ပါတာပို့ပြီးတော့ကောင်းတာပေါ့လေအရင်ဖွဲ့ထားတဲ့အထဲဒီမှာတကယ်ရန်ဥရီနဲ့ရှင်းကြမယ်ဟိဆိုလို့ရှိရင်ရှင်းနိုင်တယ်လို့ကသိမရှိဘူးလေအဲ့တော့ပြန်လဲပြင်ဆင်ဖွဲ့စည်းရတော့ကောင်းပါလေနိုင်ငံလုံးတိုင်းတာနဲ့ဆိုလူလုံးပို့ပြီးတော့များများခံမှုလူမင်းလို့တော့ကျွန်တော်ထင်မြင်ပါတယ
်ဟုတ်ကဲ့ဒီလူခွင့်ရေးကော်မရှင်ကိုဘာကြောင့်အစ်စ်ပြန်လဲဖွဲ့စည်းဖို့လိုအပ်တယ်လို့မြင်ပါလဲဒီလူခွင့်ရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ဆရာဦးမြင့်လုံတို့ဘယ်လိုများသုံးသပ်ပါလဲရှင်
လူခွင့်ရေးကော်မရှင်ကနေပြီးတော့ချောက်ထားတဲ့မူဝါဒတွေရောမဆိုးဘူးဗျာအတိုင်းမဲ့အကောင့်ထဲဖော်နိုင်တာအားနေတာပေါ့နော်တကယ်တမ်းနစ်နာတဲ့ပြည်သူလူထုကိုအကာအကွယ်မပေးနိုင်မယ်နဲ့ကျူးလွန်နေအစိုးရအာဏာပိုင်တွေဖက်ကနေပြီးတော့အစင်းခံစားပြီးရင်းနေရတယ်ဆိုတော့ဒါတော့မကောင်းဘူးဗျာအဲ့ဒီလူမျိုးတွေကျွန်တော်တို့စာဖွဲ့ကလေးကတွေ့နေတာအခုချိန်ကြီးပဲလေအဲ့တော့အခုပြင်ဆင်ဖွဲ့စည်းမယ်ဆိုလို့ရှိရင်တကယ်ပြည်သူတွေရဲ့အကျိုးကိုဆောင်ရနိုင်တဲ့လူတွေပါဖို့လူတော့ဗောဗျာအဲ့ဒါဆိုရင်တော့ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့မြင်တာဗော
ဟုတ်ကဲ့ဒီလူခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌကတော့လွတ်တော်မှာပြန်ပြီးတော့သူကဆွေးနွေးသွားပါတယ်သူတို့လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေဟာအကြံပြုပိုင်ခွင့်ပဲရှိတယ်လို့ဆိုတော့လေအခုနောက်အစ်စ်ဖွဲ့မဲ့ဒီကော်မရှင်အနေနဲ့ရောဒီလုတ်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိရှိလာနိုင်မယ်လို့ဆရာတို့
ကတော့ဆုံးဆောင်ပုံမှာမူတည်တယ်ဗျတကယ်အစိုးရနေပြီးတော့လုတ်ပိုင်ခွင့်ကြုံတရားပြီးတယ်ဆိုလိုက်ရင်တော့ဒါအများကြီးကောင်းလာတာပေါ့ဗျာ။ငုံမလို့ရှိရင်တော့ဒီလုံပိုင်ခွင့်မပေးဘူးအကြံပြုရုံတော့ပဲဆိုလို့ရှိရင်တော့ဘာမှသိထူးမှာမဟုတ်ပါဘူး။အဲ့တော့အဲ့ဒီလိုမျိုးလုံပိုင်ခွင့်တစုံတရားပြီးရမယ်အကျဉ်းထောင်တွေဝင်စစ်ခွင့်ပြီးရမယ်။အရင်လူခွင့်ရေးကော်မရှင်ကတော့ issue အကြီးကြီးတွေဖြစ်လာတယ်ဆိုရင်တွားရောက်ပြီးတော့စုံစမ်းစစ်ဆေးတယ်။မှတ်ချက်တရင်ချက်လက်ယူတယ်ဒီအပြင်ဘာမှပို့ပြီးတော့မလုပ်နိုင်ဘူး။ကြောင်သားရီတည်ဆုံးတဲ့ကိစ္စတွေမှာလည်းထိထိရောက်ရောက်စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်ဘူး။နောက်ပြီးတော့တခါဒီပြည်ရင်းစစ်မှာတမတော်နေပြီးတော့အရသားတွေကိုတပ်ဖြတ်တဲ့ကိစ္စမှာလည်းဘာမှထိထိရောက်ရောက်မလုပ်ပြီးနိုင်ဘူး။အဲ့တော့အဲ့ဒီလိုမျိုးမဖြစ်ဖို့တော့လူတော်ဘုရားလူခွင့်ရင်ကော်မရှင်တရားဖြစ်လာပြီဆိုကြတယ်။သူတိုင်းတာလွတ်လပ်စွာစုံစမ်းခွင့်ပြုရမယ်။လွတ်လပ်စွာအရေးယူနိုင်ဖို့အတွက်ကိုအမှုတွေတခါတည်းစုဆောင်ပြီးတော့တရားရုံးကိုပို့နိုင်တဲ့အဆင့်ထိဖြစ်တယ်လို့ကျွန်တော်တို့ကမျှော်လင့်တာပါအခုဖွဲ့ထားတဲ့ကော်မရှင်မှာကဥပဒေတကြွန်းသားတွေသူကနေတယ်နိုင်ငံတကာကလာလို့ရှိရင်ဖုံးဖိပြောနိုင်မှုလူတွေဝေခန့်ထားတာများတယ်အဲ့တော့တကယ်တမ်းဥပဒေတကြွန်းတဲ့လူတွေတော်တော်များများကပါဝင်ပြီးတော့ဒီဆိုင်မှာမှလုံးဝလာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတိုးတက်လာနိုင်မယ်လို့တော့ကျွန်တော်တို့ထင်ပါတယ်
ဟုတ်ကဲ့ရှင်တဆက်တည်းပဲမေးပြရစီရှင်အပြည်သူလွတ်တော်မှာရက်ွက်ကြီးရွာအုပ်ချုပ်ရေးဥပဒေချမ်းမှာအစည်းအဝေးတိုင်ကြားရမယ်ဆိုတဲ့အချက်ကိုထည့်သွင်းပြဋ္ဌာန်းသင့်တယ်ဆိုပြီးတော့ပြည်သူလွတ်တော်ဥပဒေချမ်းကော်မတီကလည်းအစည်းအဝေးခန်းစားတင်သွင်းတာတွေ့ရပါတယ်ဆိုတော့ဒီအစည်းအဝေးတိုင်ကြားရမယ်ဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ဆရာဦးမြင့်လုံရဲ့အမြင်လေးလည်းသိချင်ပါတယ်ဟုတ်ကဲ့
အစည်းအဝေးတော့တိုင်ရမယ်ပြောလိုက်မတိုင်ရဘူးပြောလိုက်အမျိုးမျိုးဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့လွတ်လပ်စွာလှုပ်ရှားသွားလာခွင့်ရှိနိုင်ဖို့အတွက်ဆိုလို့ရှိရင်တော့လူခွင့်ရည်နေနဲ့ညီလူခွင့်စံနှုန်းနေနဲ့ညီအစင်းတိုင်ရမလို့ဘူးလို့ကျွန်တော်တို့ထင်တယ်နိအဲ့တော့အစင်းတိုင်ကလောက်အောင်လေဒီနိုင်ငံတော်လုံခြုံရေးအတွက်ထိခိုက်တဲ့ဥစ္စာလည်းမျိုးလေးမရှိပါဘူးအဲ့ဒါနိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးတော့ဒီလူတွေရဲ့လှုပ်ရှားသွားလာခွင့်ကိုကတ်တက်တဲ့ဥစ္စာတော့သိမကောင်းဘူးလို့ကျွန်တော်တို့တော့မြင်ပါတယ်ဗျ
ဟုတ်ကဲ့ဒီအစင်းတိုင်ဖို့ကိစ္စအမျိုးသားလွှတ်တော်မှာကဒါပယ်ဖျက်ပြီးသားဒါပေမဲ့အခုဒီပြည်သူလွှတ်တော်မှာကဒါကိုထည့်ပြီးတော့ပြန်ပြီးတော့ဒါတိုင်ကြားရမယ်ဆိုတဲ့အချက်ကိုထည့်သွင်းပြဋ္ဌာန်းသင့်တယ်ဆိုပြီးဖြစ်လာတယ်။ဆောင်းမင်းလွင်ဦးကရောဘယ်လိုမြင်ပါလဲရှင်ဒီအစင်းဥပဒေရှိသင့်မရှိသင့်ကိုအခုလာမယ့်ရက်တွေမှာဒါဆွေးနွေးကြမယ်ဆိုတော့လေ
အစင်းဥပဒေမရှိတာကောင်းတယ်လို့ပဲကျွန်တော်ကတော့ပြောချင်တယ်။အဲ့တော့အစင်းဥပဒေရှိနေလို့ရှိရင်အဲ့ဒီမှာရကွယ်အုပ်ချုပ်ရေးမှုကတော်ချန်နေပိုက်ဆံစားတာနဲ့ပိုက်ဆံတောင်းတာနဲ့လူလာတဲ့ကိစ္စတွေအများကြီးဖြစ်လာမယ်နိအဲ့တော့ကျွန်တော်တို့အစည်းမတိုင်ရဘူးဆိုတာကပြထားထားလိုက်ရင်အဲ့ဒါအလိုလိုပြီးပြီဘာမှမဟုတ်တော့လက်ပြီးလိုက်ယူလည်းမရှိတော့ဘူးစိုးရင်စရာလည်းမလိုတော့ဘူး ပြည်သူတွေလည်းလွတ်လွတ်လပ်လပ်သွားနိုင်တယ်လာနိုင်တယ်အိမ်တဲ့အခြေအနေမျိုးဖြစ်နိုင်တယ်အဲ့တော့ဒီညင်းထဲမှာဝင်စီပြီးတော့အဆင်းမတိုင်နိုင်တဲ့အချိန်ကြတော့မှဝင်အစ်စ်ခံရပြီးတော့အဖမ်းခံရတာမျိုးဒဏ်ငွေရိုက်ခံရတာမျိုးဆိုလို့ရှိရင်လည်းမကောင်းဘူးလေဒါတွေကတော့ကျွန်တော်လွတ်လပ်တဲ့အစိုးရလက်ထက်မှာဒါတွေကိုပြင်သင့်လာကြပါပြီဟုတ်
ကဲ့အခုလိုဖြစ်ပြီးတာဆရာဦးမင်းလွင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဗျာ